မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအပဝင်စစ်ကောင်စီရဲ့နိုင်ငံတော်ဝန်လူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်ပေးဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဖောကတ်တာကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုဝင်တွေအပေါ်မှာအတိတ်ရောလက်ရှိမှာပါကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကနေလူကင်းခွင့်ရနေတဲ့မြန်မာစစ်ကောင်စီတပ်အပေါ်အရေးယူဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုအားလုံးအနေနဲ့ဝိုင်းဝန်းထောက်ခံကြဖို့ဖောကတ်တာကတိုက်တွန်းပါတယ်။မြန်မာနိုင်ငံကိုရိုဟင်ဂျာတွေလွတ်လွတ်လပ်လပ်ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့သူတို့ကိုကူညီလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အပြင်မြန်မာနဲ့နှစ်နိုင်ငံလုံးကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာတွေကိုငွေကြေးအရာရောအဖက်ဖက်ကနေထောက်ပံ့ပေးဖို့ကော်မရှင်နာမင်းကြီးထက်ကမေတ္တာရက်ခံပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုတွေအတွင်းမှာရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံခဲ့ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲထားတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမျိုးသားမျိုးသမီးနဲ့ကလေးငယ်1000လောက်တပ်ဖြတ်ခံခဲ့ရတယ်လို့ကြေညာချက်ကဖော်ပြထားပါတယ်ရှင်။